ဖီအမေရိကန်တန်ကနေအောက်တိုဘာ14ရက်အင်္ဂါနေ့မနက်ခင်မြန်မာဘာသာအစည်းအဝေးကိုမနက်9နာရီထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစည်းအဝေးမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစည်းအဝေးစတာတွေပြင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့အပတ်စဉ်စီးပွားရေးကဏ္ဍဒါပြင်သုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာဆိုရင်တော့
certificate တွေမှာဆယ်နှံအောင်ဖို့အရေးကြီးတယ်။ဒါပေမဲ့ဆယ်နှံအောင်လက်မှတ်တွေကလည်းအတုမလုပ်ဖို့အရေးကြီးတယ်။တချို့တွေအတုလုပ်ကြတယ်။အတုလုပ်ကြပြီမဲ့သူတို့ကဒီပညာရေး
ဘာကံပြည်တော်စုမှာဒီဘီကန်ဆမ်းမဲပေါက်ပြီးတော့ရောက်လာတဲ့ကိုဝင်းသူရိန်ကပြောသွားတာဖြစ်ပါတယ်။ဒီစီဇန်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဦးစံမိုးဝေကစူးစီးတင်ဆက်ပြီးတော့မန်းအင်ဂျင်နိုင်နဲ့တူတင်ပြပေးထားပါတယ်ခင်ဗျာ။
ပထမဆုံးပြောပြမှာကတော့အောက်တိုဘာလ13ရက်နေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဆောင်းပါရှင်စရီဒစ်မာရူကထက်ဂျေတာထားတဲ့ဝေဖန်ချက်ဆောင်းပါပါ We are all affected by Kotao လို့ခေါင်းစဉ်တက်ထားပါတယ်မြန်မာနဲ့ထိုင်းခေါင်းဆောင်နှစ်ယောက်မှာဘသူကစပြီးတော့ Kotao လိတ်ကျွန်းလူသတ်မှုကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်ဆိုတာကအရေးမကြီးပါဘူးပြောချင်တာကတော့ဒီအကြောင်းမြန်မာသမ္မတဦးသိန်းစိန်နဲ့ထိုင်းဝန်ကြီးချုပ်တို့ကြာတာပရင်းနေ့ကတွေ့ဆုံခဲ့ရမှာပြောဆိုပြစ်ခတ်ကြတယ်ဆိုတာပါပဲလို့အစချီပြီးတော့ရေးသားထားပါတယ်ထူးဆန်းတာကတော့ထိုင်းအစိုးရဟာဒီကိစ္စပေါ်ဆွေးနွေးပြောဆိုဖို့ရှိတယ်ဆိုတာကိုဘယ်မီဒီယာတွေကမှမပြောခဲ့တဲ့လို့ရဖြစ်တယ်လို့ရေးသားပါတယ်။တရားဝင်စာရွက်စာတမ်းမရှိတဲ့မြန်မာနိုင်ငံသားနှစ်ယောက်ဟာလိတ်ကျွန်းမှာစက်တင်ဘာလ15ရက်နေ့ကဗြိတိန်နိုင်ငံသားခရီးသွားနှစ်ယောက်ကိုတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲခံရတဲ့အမှုကိုစစ်ဆေးရမှာတန့်ရှင်းပြီးတော့မျက်မျက်တာတာဖြစ်စေဖို့မြန်မာသမ္မတကထိုင်းဝန်ကြီးချုပ်ကိုပြောခဲ့တယ်လို့အမည်မဖော်တဲ့မြန်မာသမ္မတရုံးတာဝန်ရှိသူကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါတယ်လို့ဆိုပါတယ်ဒီကိစ္စကိုမြန်မာဘက်ကပြောဆိုဆွေးနွေးတာမျိုးရှိသလားလို့ထိုင်းဝန်ကြီးချုပ်ကမေးတော့မရှိဘူးလို့ပြောခဲ့ုံသာမကအခွင့်အရေးရတော့မြန်မာခေါင်းဆောင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့သူကရှင်းလင်းပြောပြခဲ့တဲ့အကြောင်းဦးသိန်းစိန်ကလည်းအခြေအနေကိုသဘောပေါက်နားလည်သွားတယ်လို့တောင်ပြောပြသွားတယ်စသဖြင့်ရေးသားထားပါတယ်။ထိုင်းဝန်ကြီးချုပ်ကမီဒီယာတွေကိုတောင်ဝေဖန်ရေးသားနေကြတာတွေရပ်ပစ်ဖို့တာဝန်ရှိသူတွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်ပါစေလို့ပြောပါသေးတယ်ဒီလူသက်မှုမှာတခြားတစ်စုံတစ်ယောက်ကများပဝင်ပတ်သက်နေသလားဆိုပြီးတော့မီဒီယာတွေမှာဝေဖန်ရေးသားနေကြတာတွေကိုရဲကလည်းဒေါသဖြစ်ခဲ့ပါတယ်တဲ့တကယ်တော့လူလူနဲ့မီဒီယာကိုအပြစ်မဖို့တင်ပါဘူးလို့ဆောင်းပါရှင်ကရေးပါတယ်1986ခုနှစ်တုန်းကထိုင်းအမေရိကန်ကာဗျာအမျိုးသမီးတစ်ယောက်တပ်ဖြတ်မှုမှာအမျိုးသား၄ယောက်ကိုမှောင်ရင်းပြီးတော့အပြစ်ပေးခဲ့မှုပါတယ်တဲ့1993ခုနှစ်မှာအဲ့ဒီလူတွေမှာအပြစ်မရှိတဲ့အကြောင်းဗဟုတရားရုံးကတွေ့ရှိချိန်မှာအလုံးဟာကွယ်လွန်သွားခဲ့ပါပြီစနစ်ကြတဲ့အခါကျမှတရားရုံးကရဲတပ်ဖွဲ့ကိုအဲ့ဒီသူတွေရဲ့မိသားစုတွေကိုဘန်းငွေ26တန်းရောချေးပေးဖို့ဆုံးဖြတ်ခဲ့တဲ့တာရကကိုဆောင်းမရှင်ကထောက်ပြပြီးတော့ရေးသားထားပါတယ်အပြည့်စုံကို bangkokpost.com online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြချင်တာကတော့မြန်မာ Generals Look to the Stars ဆိုပြီးတော့ဆောင်းမရှင်ဝေမှုက The Nation သတင်းစာမှာရေးသားထားတဲ့ဆောင်းပါဖြစ်ပါတယ်တချို့ဟာပကံမှာရှိတဲ့ရှီဟောင်ဖျားចောင်းကံမှာအကြီးအကျယ်လှူဒန်းနေကြတယ်လို့အစကြီးရေးသားထားတာပါဆယ်စုနှစ်ငါးစုကျော်မြန်မာနိုင်ငံကိုအုပ်ချုပ်လာတဲ့စစ်ဘုချုပ်တွေအတွက်ကတော့နခတွေဂျိုတွေကြိရှိကြတယ်ဆိုတာအစမ်းတကျယ်မဟုတ်ကြတော့ပါဘူးမြန်မာပြည်မှာတော့ရေဒီယာခြေတယ်လို့ခေါ်ပါတယ်။မကောင်းတာတွေပပြအောင်ကာကွယ်ဟန်တားဖို့လုပ်ကြတာပါတဲ့။အခုလဲနိုင်ငံရေးလောကကိုဝင်ရောက်လာဖို့ရည်ရွယ်ထားသူအခြားနှစ်ခကြည့်သူတယောက်ဟာပကံမှာရှိတဲ့73ရာစုကတဲထားတဲ့ဖျားမှာလာရောက်လှူဒန်းနေပြန်ပြီလား။သူဟာကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှူးကြီးမင်းအောင်လှိုင်များလားဆိုပြီးတော့မေးခွန်းထုတ်ရေးသားထားပါတယ်။ဘိုးချုပ်မှူးကြီးဟာရှင်းနှစ်စန်းဆိုရင်တပ်ပြစ်ပင်စင်ယူရတော့မှာပါဒေသခံတွေကဘာလက်ခီးသွွားလမ်းညွန်တွေကတော့ထီးလို့မင်းလို့ဆိုတဲ့ရှီဟောင်းဖျားကိုကာချုပ်ဖျားလို့ခေါ်ကြပါတယ်အဲ့ဒီဖျားမှာအဓိကလှူဒန်းနေသူဟာကာကွယ်ရေးဦးစီးချုပ်ဖြစ်တယ်လို့ဆိုပါတယ်တစ်ချိန်ကလူသိနေတဲ့ထီးလို့မင်းလို့ဖျားဟာအခုဆိုရင်အရေးပါတဲ့နေရာဖြစ်နေပြီးစသဖြင့်ရေးသားထားပါတယ်ရှင်
ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုဦးစံမိုးဝေကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာအခုတခါတော့ American Indian အသုံးအနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒေါ်လလသန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီကိမ့်နဲ့တင်ပြမယ် Idiom အသုံးကတော့
Hard of Hearing
ဖြစ်ပါတယ်။စာလုံးပေါင်းကHARD hard ga keta OF off HEARING hearing a na cha ya da so do စကိုက်ထွန်ရဲ့ထိုက်ရိုက်ဒီဘေကတော့နားကြရတာခက်တာပေါ့ဒီသုံးရဲ့ ADM အဒီဘေကတော့ရှင်းပါတယ်နားကောင်းကောင်းမကြရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groppi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကို तू နားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
နားကောင်းကောင်းမကြရတာနားနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်နခင်းလေးစာသင်ခန်းစာအစီအစဉ်ကိုဒေါ်လာအတန်တင်ပြပေးတော့တာဖြစ်ပါတယ်အခုအစားပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်တဲ့အတွက်အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းနိုင်ငံသားယင်းနှိမ့်နှံမှုတွေတိုးလာတဲ့ဆိုပေမဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံတွင်းယင်းနှိမ့်နှံမှုတွေအလုံးရင်းဝင်ဖို့တွန့်ဆုံနေစေရှိပါသေးတယ်။ဘာကြောင့်အခုလိုမြန်မာနိုင်ငံတည်းအမေရိကန်ယင်းနှိမ့်နှံမှုတွေနည်းနေသေးတယ်လဲဆိုတာနဲ့အမေရိကန်ယင်းနှိမ့်နှံမဲ့သူတွေမှာရင်ဆိုင်နေရတဲ့အခက်အခဲတွေဘာတွေရှိသလဲဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာကိုသားညုံကတင်ဆက်ပေးထားပါတယ်ခင်ဗျာ။
2021ခုနှစ်ဒီမြန်မာနိုင်ငံမှာအစိုးရပြောင်းလဲတွေဖြစ်ပြီးခဲ့ကမြန်မာနိုင်ငံတည်းနိုင်ငံခြားယင်းနှိမ့်နှံမှုတွေတိုးတက်လာခဲ့ရမှာ2012-2013ခုနှစ်တည်းဒီမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်နှံမှုဟာအမေရိကန်ဒေါ်လာ40ဘီလီယံကျော်အထိကိုတိုးလာတယ်ဆိုပြီးတော့မြန်မာအစိုးရဗန်နိုင်းဝကြီးဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအပြောင်းလဲတွေဖြစ်ပြီးတော့တကားဖွင့်လိုက်တာကြောင့်နိုင်ငံခြားယင်းနှိမ့်နှံသူတွေအတွက်မြန်မာနိုင်ငံဟာနေရာအသစ်တစ်ခုလိုမျိုးစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်မြန်မာနိုင်ငံမှာအရင်တုန်းကဆိုလို့ရှိရင်အိန္ဒိယချင်းတယောက်ကအများဆုံးယင်းနှိမ့်နှံလုပ်ကင်ခဲ့တာပါဒါကြောင့်လည်းပဲအခုအခြေအနေသက်မှာတော့နိုင်ငံခြားယင်းနှိမ့်နှံသူတွေအနေနဲ့ဒီရှိပြီးသားတရုတ်ပိုင်လုပ်ငန်းတွေနဲ့ရှင်းရသလိုပဲတစ်ဖက်မှာဒီတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေဘက်ကလည်းအသစ်ဝင်လာတဲ့နိုင်ငံခြားယင်းနှိမ့်နှံမှုတွေနဲ့ရှင်းလာရတဲ့သဘောမှတော့ရှိပါတယ်။အထူးဖြစ်တော့ဒီအနောက်နိုင်ငံလုပ်ငန်းတွေဝင်လာတော့မြန်မာစီးပွားရေးလုပ်ငန်းတွေမှာတလျှောက်လုံးပြစ်ပယ်လာခဲ့တဲ့သဘောပေါင်းညင်ကိစ္စ၊လူခွင့်ကိစ္စတွေကိုရင်းငါထက်အတော်လေးကိုပြောလာဆူလာပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေအထူးသဖြင့်ဒီအမေရိကန်ပြည်ထောင်စုကလုပ်ငန်းရှင်တွေအတွက်ကတော့မြန်မာနိုင်ငံနဲ့ယင်းနှိမ့်နှံမယ်ဆိုရင်စင်ခေါ်ချက်တွေအတော်လေးကိုရှိနေတော့မယ်လို့အမေရိကန်နိုင်ငံကြီးဌာနမှလက်ထောက်နိုင်ငံကြီးဝင်ကြီးလုတ်ခဲ့ဘူးတဲ့ဒီလက်ရှိမြန်မာနိုင်ငံတွေအမေရိကန်စီးပွားရေးလုပ်ငန်းချုပ်မှကြံပေးလုပ်နေသူကတ်ကမ်ဘာက Washington DC Stimson Institute မှာလုတ်ခဲ့တဲ့မြန်မာရေးဆွေးနွေးပွဲတစ်ခုမှပြောသွားပါတယ်
So the vast majority of American firms, the vast majority, frankly, even European firms, have decided for the time being.
မနက်ငယ်နေ့မှာညနာပိုင်းဆိုင်ခွင့်လိုမျိုးဥပဒေကြောင့်ဆိုင်ရာကိစ္စရပ်တွေ၊နောက်လုပ်ငန်းဝင်တွင်စွန့်ရည်လုံလောက်မှုဆိုင်ရာကိစ္စတွေ၊စရိုင်းနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေမရှိသေးဘူးလို့ American ကုမ္ပဏီတွေရောဥရောပကကုမ္ပဏီတွေပါတွက်ချက်ထားတာပါ။တိုးတက်မှုတွေဖြစ်လာဖို့ဆိုရင်ဒီအခြေအနေတွေခေါင်းတွေမရှိမဖြစ်လိုပါတယ်။မနက်ငယ်နေ့မှာယင်းဒီလုတ်ကင်နေကြတဲ့ကုမ္ပဏီတွေအစုဖွဲ့တွေအတွက်ကအခုစိန်ခေါ်ချက်တော်များများကိုရင်ဆိုင်နေရပါတယ်ဆိုပြီးတော့ကတ်ကံကပြောတော့တာပါတချိန်တည်းမှာတော့ဒီအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့နိုင်ငံတွင်းကုမ္ပဏီတွေကိုမြန်မာနိုင်ငံနဲ့ယင်းနှိမ့်နှံလုပ်ဖို့အားပေးနေပေမဲ့တာဝန်သိယင်းနှိမ့်နှံမှုဖြစ်အောင်ဆောင်ရွက်ဖို့တင်းတင်းကြပ်ကြပ်စီမင်းတွေထုတ်ထားပါတယ်ဒါဟာမြန်မာနိုင်ငံအတွက်စံပြုတ်လောက်တဲ့ယင်းနှိမ့်နှံမှုဖြစ်လိမ့်မယ်လို့အမေရိကန်ဒီ G ကုမ္ပဏီရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အန်ဒရူးလီက VOA ကိုပြောပါတယ
်အခုဗမာပြည်ဆိုရလဲရှင်းပြောမယ်ဆိုရင်တို့ကဟလာဒီ responsible business investors ကိုလိုချင်တယ်The responsible business investors are body there so American man practice at yang kaung na ka ma hla pyo ya ma so yin g ma hla 2013 ma begin ni ma jano lo di vice chairman john rice la pyo ma east asia world economic forum ma deck ni lo ma ni di lo ma hla tu wa announcement lo lai da khuna tan lo lai da time yo di khuna tan tan ma ba le lut khe de so jano lo di 3000 khwe che ma yin ne patat bi lo ma hla na 3000 khwe ja lo jano lo di the public administration bo no when you know hala engineers they know hala administrative so through jumping be yeah starting be yeah so raw the area best practice they through ရှင်းပြမယ်ဆိုရင်ဒီ corporate social responsibility theme ပါပါတယ
်ဒါပေမဲ့လည်းဒီလိုမျိုးတင်းကျပ်ထားတဲ့စီးပွားရေးတွေကြောင့်ပဲ American လုပ်ငန်းရှင်တွေဖို့မြန်မာနိုင်ငံတွင်းကခြားနိုင်ငံတွေအထူးဖြစ်ဒီတရုတ်နိုင်ငံမျိုးနဲ့ရှင်းအောင်မှာတပန်းရှုံးနေဆိုတဲ့ယူဆတွေလည်းရှိပါတယ်ဝင်ကြီးဟောင်းကတ်ကမ်ဘာကိုယ်တိုင်ကမြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွန်းဆုတ်နေတာ American တစ်ခုတည်းရှိတယ်ဆိုပြီးပြောသွားပါတယ်
You travel to all the cities, you see the sort of the requisite crane signs of constructions, and it's interesting to see what groups have decided to move forward. Large Asian countries, particularly
the West and Korea, South Korea, South Korea, and supported by state intervention. အရှေ့လေပိုင်းတိုင်းပြည်တော်မြန်မာနဲ့ဥရောပကလုပ်ငန်းချို့လည်းတွေ့ရပါတယ်။ဆိုတော့ဒီရေဘူးကပြောမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုထူးခြားခြားတွန့်ဆုတ်နေတဲ့နိုင်ငံဆိုလို့အမေရိကန်နိုင်ငံတနိုင်ငံတည်းရှိပါတယ်ဆိုပြီးတော့ကတ်ကန်ဘကပြောသွားတာပါ။အမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံပေါ်မှာစီးပွားရေးတန်ခတ်မှုအတော်များများကိုယာယီဆိုင်းငံ့ထားတဲ့ဆိုပေမဲ့တချို့ပြစ်မှတ်ထားတန်ခတ်မှုတွေကတော့ရှိနေသေးဖြစ်ပါတယ်။အရင်စစ်ဆေးရလက်ထက်အာဏာပိုင်တွေနဲ့ပတ်သက်တဲ့လူပုဂ္ဂိုလ်တွေလုပ်ငန်းတွေကိုဒီစီးရင်ပြုစုထားတဲ့တန်ခတ်မှုစင်းကတော့အသက်ဝင်နေသေးရှိတာမို့လို့အမေရိကန်လုပ်ငန်းတွေအနေနဲ့ဒီရင်းနှီးမြှုပ်နှံကြတဲ့အခါမှာအဲ့ဒီလူတွေလုပ်ငန်းတွေနဲ့ပတ်သက်မှုမရှိအောင်စစ်ဆေးရတာကြံ့ကြာမှုတော့ကြုံရတယ်လို့ GE ကုမ္ပဏီရဲ့ Andrew Lee ကပြောပါတယ်
။ချာတိုင်းပြည်နဲ့ပြန်ပြီးတော့မှ competitive လုပ်မယ်ဆိုရင်တော့ဒီဟာလာ sanction နဲ့ပတ်သက်ပြီးတော့မှဟာလာဒီ SDN နဲ့ blacklist နဲ့လူတွေပတ်သက်ပြီးတော့မှဒါကျွန်တော်တို့ကပို့ပြီးတော့မှ due diligence နဲ့ compliance ကိုဦးစားပေးပြီးတော့မှဒါအင်လုပ်ရတော့ဗောနော်ကျွန်တော်ဘက်မှာကျတော့အလုတ်က23000ပုံများတာဗောနော်
လက်ရှိမြန်မာနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတဲ့အများဆုံးကတော့လက်စစ်တအားနဲ့ရင်းနှီးတဲ့သဘောတန်ငွေလုပ်ငန်းတွေမှာဖြစ်တယ်လို့သိရပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ကလည်းဒီလုပ်ငန်းမျိုးတွေမှာစိတ်ဝင်စားမှုရှိပြီးတော့ပါဝင်ပတ်သက်မှုတစုံတရာလည်းစနိုင်ပြီဖြစ်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်စွမ်းအင်ဝန်ကြီးလည်းဖြစ်တဲ့ဦးစီအောင်က VOA ကိုပြောခဲ့ပါတယ
်။များသောအားဖြင့်တော့ကျွန်တော်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေမှာတိုးတက်လာတာကအရှေ့အာရှနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတော်တော်များများဝင်ရောက်လာပြီဖြစ်ပါတယ်။အလားတူပဲဥရောပဘက်ကလည်းကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေတော်များဝင်ရောက်လာပါတယ်။အဲသို့တော်လည်းပဲကျွန်တော်တို့အမေရိကန်နိုင်ငံရဲ့ကုမ္ပဏီကြီးများစီးပွားရေးအဖွဲ့အစည်းကြီးများအနေနဲ့ကတော့ယခုအချိန်ထိကျွန်တော်ရင်းနှီးမြှုပ်နှံမှုပမာဏဒါတခြားနဲ့နှိုင်းယှဉ်မယ်ဆိုလို့ရှိရင်တော့နယ်ပါးသေးတယ်လို့ဆိုရမှာဖြစ်ပါတယ်။ဒီမြန်မာနိုင်ငံရဲ့ပထမဦးဆုံးဒီကမ်းလွန်ရေနံရှာဖွေရေးနဲ့သဘာဝတန်ငွေထုတ်လုပ်ရေးစီမံကိန်းတစ်ခုဖြစ်တဲ့ရတနာတန်ငွေစီမံကိန်းမှာဆိုလို့ရှိရင်ပထမဆုံး Chevron ကပါဝင်ခဲ့တာဖြစ်ပါတယ်။အဲနောက်ဒီစီးပွားရေးပိတ်ဆို့မှုတွေချမှတ်ပြီးတဲ့နောက်မှာသူက Unocal အဖြစ်သူ့ရဲ့ share 26 ရာခိုင်နှုန်းလောက်ကျန်ရှိခဲ့ပြီးတော့မှသူတို့ဆက်လက်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။ဒါဆိုလို့ရှိရင်နှစ်20ကျော်လောက်သူတို့ရင်းနှီးမြှုပ်နှံမှုဆောင်ရွက်ပြီးတော့မှသူတို့ရဲ့အကျိုးဖြစ်ထွန်းမှုကျွန်တော်တို့နိုင်ငံရဲ့အကျိုးဖြစ်ထွန်းမှုပါအပါအဝင်ဒါအခြေချခဲ့ပြီးဖြစ်ပါတယ်။သို့တော်လည်းပဲပြီးခဲ့တဲ့နိုင်ငံရဲ့အစိုးရလက်ထက်မှာတော့ထပ်ပြီးတော့ဝင်ရောက်လာတာမရှိဘူးပေါ့လေ။ထပ်ဝင်ရောက်လာတာမရှိခဲ့ဘူး။အခုကျွန်တော်တို့ဒီဘက်အစိုးရခင်မှာတော့နိုင်ငံရဲ့စွမ်းအင်ဖူလုံမှုပေါ့စွမ်းအင် energy security အတွက်ကိုကုန်ပိုင်းကောနောက်တစ်ခါကမ်းလွန်ပိုင်းကောမှာကျွန်တော်တို့တွှတ်ချက်ပြီးတော့ရင်းနှံရှာဖွေရေးတွေသဘာဝတန်ငွေထုတ်လုပ်ရေးတွေဒါတွေဆောင်ရွက်ဖို့အတွက်ကိုဖိတ်ခေါ်မှုတွေကျွန်တော်တို့ဆောင်ရွက်ခဲ့တယ်ဒီလိုဆောင်ရွက်တဲ့အခါမှာ American ကုမ္ပဏီအတော်များများနောက်တစ်ခါ Europe ကကုမ္ပဏီအတော်များများ Oil and Gas ဒါတော်များများပါဝင်ရှင်မြန်ခဲ့ကြတယ်တကယ်ရင်းနှံကုမ္ပဏီကြီးတွေပဲသူတို့ technology ရှိပြီးတော့မှငွေကုန်ကြေးကျခန္ဓာမျိုးအရင်နှီးမြုံနှံမှုများတဲ့လုပ်ငန်းကြီးတွေကိုဆောင်ရွက်နိုင်တာဖြစ်ပါတယ
်မြန်မာနိုင်ငံနဲ့လုပ်ကံနေကြတဲ့ American company တွေအနေနဲ့သူတို့လုပ်ငန်းနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအခြေအနေတွေနောက်တာဝန်သိရင်းနှီးမြုံနှံမှုဆိုင်ရာလုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ဒီအပုံမှန်လိုလို American ဆွေကိုအစီအစဉ်တင်ပေးရမယ်ဆိုတဲ့စီမင်း American ဘက်ကချမှတ်ထားတယ်လို့ပဲတစ်ဖက်မှာစီးပွားရေးအရာတန်ခတ်မှုအချို့ကလည်းအသက်ဝင်နေစေရှိပါတယ်အထူးသဖြင့်ဒီပြစ်မှတ်ထားရေးယူခံရတဲ့သူတွေနဲ့နောက်မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်လုပ်ကံဆောင်ရွက်မှုတွေမရှိဘူးတားမြစ်ချက်ဖြစ်ပါတယ်ဒီချင်းဟာအမေရိကန်လုပ်ငန်းတွေအတွက်အခြားနိုင်ငံတွေနဲ့ရှင်းရမှာကြံ့ကြာမှုဖြစ်စီတယ်လို့ယူဆတယ်လို့ပဲတစ်ဖက်မှာတော့ဒီကန့်သက်ချက်တွေဟာမြန်မာနိုင်ငံအတွက်တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဘိုင်းမှာစံပြကောင်းတွေဖြစ်လာနိုင်တယ်လို့ယူဆမှုတွေလည်းရှိပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါကိုသားညဦးစီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကသုဒ္ဓဆုံနဲ့အမေရိကန်တခွင်စီစဉ်ဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာရွှေပြောင်းအခြေကျနေထိုင်ခွင့်ရမယ်ဒီဗီကန်ဆမ်းမဲလျှောက်လွှာတွေကိုစတင်လက်ခံနေပါပြီဒီဗီလျှောက်လွှာဖြည့်ဆွတ်ပုံနဲ့လျှောက်လွှာဖြည့်စင်မှာအချက်လက်ပြည့်ပြည့်စုံစုံဖြည့်ဆွတ်ဖို့ကြုံရတဲ့အခက်အခဲတချို့အကြောင်းကုတုဘသုဒ္ဓဆောင်နဲ့အမေရိကန်တခွင်မှာကိုအောင်အောင်ကမတ်အင်ဂျင်နိုင်တဲ့အတူစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကိ green card cancer mail လို့လည်းလူတွေသိကြတဲ့ DV cancer mail 2016ခုနှစ်အတွက်ရှောက်လာတင်ကျင်သူတွေအော်တိုဘာလ1ရက်နေ့အမေရိကန်အရှိတ်ချန်ဒေတာဆန်တော်ချိန်နေ့လည်းအစားပြီးနိုဝင်ဘာ3ရက်နေ့လည်းအထိရှောက်ထားနိုင်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာသူ9000အောက်ပဲရှိတဲ့နိုင်ငံတွေကနိုင်ငံသားတွေပဲဒီလျှောက်လွှာကိုတင်နိုင်မှာဖြစ်ပါတယ်။လျှောက်လွှာတင်နိုင်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံလည်းပါဝင်ပါတယ်။ DV လျှောက်လွှာဖြစ်စေဖို့နဲ့ပတ်သက်ပြီးဆက်တင်ဆက်ပေးအောင်ပါမယ်အင်ဂျင်နီယာ။
ဟုတ်ကဲ့ကိုအောင်ကြီးဒီလို DV cancer မဲ့လျှောက်လွှာတွေဖြစ်ဆွဲရမှာတချို့ကသဘောပေါက်နားလည်မှုလွဲပြီးတော့ဖြစ်ဆွဲမိတဲ့အတွက်အခက်အခဲတွေရှိခဲ့တာကိုလည်းကျမတော့ကြားဘူးတယ်နော
်ဟုတ်ပါတယ်လျှောက်လွှာဖြစ်ရမှာမှားပြီးဖြစ်ရတဲ့အကြောင်းအရာတချို့ကိုလည်းတင်ဆက်ပေးဖို့စိတ်ကူးထားပါတယ်ဗျာကဲအခုတော့လျှောက်လွှာဘယ်လိုစဖြစ်မလဲဆိုတာကနေစလိုက်ရအောင်နော်လျှောက်လွှာကို internet online ကနေသာလက်ခံတဲ့အတွက်သွားမယ်လိပ်စာက www.dvlottery.state.gov www.dvlottery.state.gov ဖြစ်ပါတယ်အဲ့ဒီမှာလျှောက်လွှာကိုဘယ်လိုဖြစ်ရမလဲဆိုတာကိုအင်္ဂလိပ်လိုရှင်းပြထားတဲ့ link နောက်လျှောက်လွှာတင်ရမှာပူရတင်ဖို့ဓာတ်ပုံလိုအပ်ချက်ပြည့်မီမမီစစ်လို့ရတဲ့ link နဲ့နောက်ဆုံးမှာတော့ begin entry လို့ဖော်ပြထားတဲ့ link ကိုနှိမ့်လိုက်ရင်လျှောက်လွှာစပြီးဖြည့်ဖို့စီကိုရောက်သွားမှာပါ
နောက်တစ်မျက်နှာကိုရောက်သွားပြီဆိုရင်တော့ authentication code ဆိုတဲ့နံပါတ်တွေကိုဘေးမှာရှိတဲ့ box ထဲရိုက်ထည့်ရမှာပါအဲ့ဒါကတော့ကိုလျှောက်လွှာအစ်စ်မှန်ဖြစ်ဖို့အတွက် website ကမှတ်သားထားတာပါအဲ့ဒီနောက်မှာတော့ကိုယ့်ရဲ့နောက်ဆုံးနာမည်အလယ်နဲ့ရှေ့နာမည်တွေကိုစဖြည့်ရပါမယ်ဒီနောက်မှာတော့မွေးနေ့ကိုကအမျိုးသားလားအမျိုးသမီးလားကိုကိုဘယ်မှာမွေးခဲ့တာလဲဆိုတာတွေကိုဖြည့်ရမှာပါ
ဟုတ်ပါတယ်ဒါပြင်ကိုကိုမွေးခဲ့တဲ့နိုင်ငံနောက်ဘယ်နိုင်ငံသားအနေနဲ့လျှောက်တာလဲဆိုတာကိုလည်းဖြည့်ရပါမယ်ဒီနောက်မှာတော့ကိုရဲ့ passport ဓာတ်ပုံကိုကွန်ပျူတာထဲကနေတင်ပေးရမှာပါသတ်မှတ်ချက်တွေပြည့်မီတဲ့ဓာတ်ပုံကိုပဲလျှောက်လွှာကလက်ခံမှာပါဓာတ်ပုံကို digital camera နဲ့ရိုက်ထားတာဒါမှမဟုတ် scanner နဲ့ဖတ်ပြီး digitize လုပ်ထားတဲ့ပုံဖြည့်ရပါမယ်ဓာတ်ပုံကိုပိုကောင်းအောင်ပြင်တာတွေမလုပ်ရပါဘူးဓာတ်ပုံထဲမှာလူမျက်နှာကရှည်ထားတာပူဝိုင်းသွားတာမျိုးကိုလည်းမလုပ်ရဘဲနဲ့သူ့နကူအတိုင်းပဲရှိရပါမယ
်ဓာတ်ပုံမှာမျက်နှာတစ်ပြင်လုံးပါရမယ့်အပြင်လဲပင်ပခုံးထိလည်းပါရပါမယ်။ရှစ်တက်တက်ကရိုက်ထားတဲ့ဓာတ်ပုံဖြစ်ပြီးပြုံးနေတာမျိုးလည်းမဖြစ်စေရပါဘူး။နောက်ခံမှာဗျောင်ဖြစ်နေဖို့လိုပြီးတော့တခြားသူတွေပါဝင်နေတာမျိုးလည်းဖြစ်လို့မရဘူးဆိုပြီးပြောထားပါတယ်။ဓာတ်ပုံရိုက်ခံနေတုန်းမှကင်မရာကိုကြည့်ရမှာဖြစ်ပြီးဓာတ်ပုံဟာကြည်လင်ပြတ်သားရပါမယ်
။အဲဒီနောက်ကို့နေရလိပ်စာနေထိုင်ရာတိုင်းပြည်အီးမေးလ်လိပ်စာတွေကိုဖြစ်ပေးရမှာပါ။ DV ရှောက်ဖို့အတွက်အထက်တန်းပညာရေးအောင်မြင်ဖို့လိုပြီးဒါမှမဟုတ်ရင်လည်းတမွေးဝမ်းကြောင်းအလုပ်အနည်းဆုံး2နှစ်လောက်ကန်ခဲ့တဲ့အတွေ့အကြုံရှိရပါမယ်။2010ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကို DV ကန်ဆယ်မဲ့ပေါက်ပြီးရောက်လာခဲ့တဲ့ကိုဝင်းသူရင်ကတော့ပညာရေးချင်းနဲ့ပတ်သက်ပြီးသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ
။မှားနိုင်တဲ့ပြဿနာတွေကပါလို့ပမာပြရလူပေါ့ကျွန်တော်လိုပေါ့ပေါ့ပေါ့ပဲတွေ့မိကြတယ်။အဓိက certificate တွေCertificate ဒီမှာစက်တန်းအောင်ဖို့အရေးကြီးတယ်။ဒါပေမဲ့စက်တန်းအောင်လက်မှတ်တရလည်းအတုမလုပ်ဖို့အရေးကြီးတယ်။တချို့တွေအတုလုပ်ကြတယ်။အတုလုပ်ကြပြီမဲ့သူတို့ကဒီပညာရေးရုံမှာပြန်ဆက်ကြတယ်ကိုပြန်ဆက်ကြတဲ့အခါကျတော့ဖက်မှာ reject ဖြစ်နိုင်တာအများကြီးရှိတယ်။စက်တန်းမအောင်လို့ရှင်လည်းသူတို့ DV အတွက်က reject ဖြစ်နိုင်တယ်ပေါ့ကို
။ကိုဝင်းသူတွေပြောတဲ့အတိုင်းဆိုရင်ကို့ပညာအရေးချင်းကိုအမှန်တိုင်းတင်ပြဖို့လိုတာပေါ့နော်။တော်ကြာအတုလုပ်မိတာကိုသိသွားရင်တော့ကို့ခွင့်ရေးဆုံးရှုံးနိုင်တာပေါ့။
ဟုတ်တော့ပါမင်းကြီးမမှန်ကန်ကန်လို့တာအကောင်းဆုံးမှာအဲ့ဒီပညာရေးချင်းဖြစ်ပြီးရင်တော့ကိုမအိမ်အောင်ရှိမရှိနဲ့အိမ်အောင်ကွဲဆိုရင်လည်းကိုနဲ့တင့်တော်တာကိုဖြစ်ရမှာပါ legally separated ဆိုတာကတော့အိမ်အောင်မကွဲခင်ကတရားရုံးကတီးခြားခွဲနေထိုင်မှုအတိအမှတ်ပြုထားတာကိုဆိုလိုတာပါကိုကအဲ့လိုအခြေအနေမျိုးမှာဆိုရင်တော့ကို DV ကန်ဆက်မဲ့ပေါက်တဲ့အခါအဲ့ဒီအမျိုးသမီးဟာအကျုံးမဝင်ပါဘူးအိမ်အောင်ရှိမရှိဖြစ်ဆက်တဲ့နေရာဒါမှမဟုတ်ရင်လည်းဘယ်အချိန်မှပြင်လို့ရတယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းကိုဝင်းသူရင်ကအခုလိုဆက်ပြောသွားပါသေးတယ်
interview မတိုင်ခင်ပေါ့နော်အဲ့မှာကိုကလက်ထပ်ထားရပါသားဆိုအထောက်ထားခိုင်ခိုင်လုံလုံပြနိုင်ရတော့အဆင်ပြေပါတယ်အဲ့ကဲအထောက်ထားခိုင်ခိုင်လုံလုံပြနိုင်မယ်နဲ့ဒီတိုင်းပဲကျွန်တော်ကတင်လိုက်တယ်တင်လိုက်မှာငါလက်ထပ်ထားရဆို interview အချိန်မှာပြောလိုက်ရင်တော့အဲ့အတွက်ကအဆင်မပြေနိုင်တော့ပါဘူး
ခိုးတော့ကတော့ကိုက DV ပေါက်တယ်ဆိုရင်သက်ဆိုင်ရာကစာနဲ့အကြောင်းကြားပေးပြီးလိုအပ်တဲ့အချက်လက်တွေကိုတောင်းပါတယ်ကိုကလိုအပ်တာတွေကိုပြန်ပို့ပေးပြီးလို့အားလုံးပြည့်စုံတယ်ဆိုရင်တော့လူကိုယ်တိုင်တွေ့ဆုံမေးမြန်းခံဖို့ဒုတိယစာထပ်ပို့ပေးပါတယ် DV လျှောက်တဲ့အချိန်မှာကိုကအိမ်တော်မရှိသေးပေမဲ့ပထမစာရောက်လာတဲ့အချိန်မှာကိုကအိမ်တော်ရှိနေပြီဆိုရင်ကိုကအိမ်တော်ရှိနေကြောင်းအထောက်အထားခိုင်ခိုင်လုံလုံနဲ့တင်ပြရပါတယ်တွေ့ဆုံမေးမြန်းဖို့အတွက်ဒုတိယစာပို့တဲ့အချိန်မှာဆိုရင်တော့သက်ဆိုင်ရာကလက်မခံပါဘူးဒါကိုဆိုလိုတာပါ
အခုနောက်ပိုင်းတော့ DV cancer မဲ့ပေါ့မပေါ့ဆိုတာကို www.dvlottery.state.gov dvlottery.state.gov အင်တာနက်ဆာမျက်နှာကိုသွားပြီးတော့ရှောက်လွာတင်တုံးကရခဲ့တဲ့ confirmation number ကိုထည့်ရှာပြီးကိုရိုင်းကြည့်ရမှာပါ။သူများကိုအကူအညီတောင်းလျှောက်ခိုင်းရင်လေ confirmation number ကိုရအောင်ယူထားဖို့လိုအပ်ပါတယ်။ဒါမှ DV ပေါက်မပေါက်ပြန်ကြည့်လို့ရမှာပါ
။ဟုတ်ပါတယ်။ဒီနောက်မှာတော့ကိုယ့်ရဲ့သားသမီးအရင်ဒါမှမဟုတ်မွေးစားထားတာရှိမရှိကိုအိမ်တော်ဘက်ကပါလာတာရှိရင်လေအတိအကျခလေးပနယောက်ရှိတယ်ဆိုတာကိုထည့်ပေးရမှာပါ။အဲ့ဒီနောက်တော့ continue ဆိုတာကိုနှိပ်လိုက်လို့ရှောက်လွာမှာကိုဖြစ်ဆွက်လိုက်တာတွေအားလုံးမှန်ရင်ရှောက်လွာလက်ခံရရှိကြောင်းနံပါတ်ကိုသိရမှာပါ။တကယ်လို့ကိုဖြစ်တာမှာတကူးကူးလွဲနေရင်တော့လွဲနေတဲ့နေရာတွေမှာအနီးနဲ့ပြထားမှာပါ။ဒါကိုပြန်ပြင်ပြီးရင်တော့ continue cloud ကိုနှိပ်လိုက်ရုံပါပဲ။
ဟုတ်ပါပြီကိုအောင်ရေ DV ပေါက်ပြီးရင်ကောအမေရိကကိုလာဖို့အတွက်ဘာရီလိုအပ်အောင်မှလဲ
ဟုတ်ကဲ့ DV ကန်ဆယ်မဲ့ပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုမလာခင်သူကြုံခဲ့ရတာတွေကိုလည်းကိုဝင်းသူရင်ကအခုလို့ဆက်ပြောပြပါရယ်ဗျာ
ဒီလိုလာဖို့ဆိုရင်တော့အခုကိုဘက်ကဒီဘက်ကနေပါနေရမဲ့လိပ်စာအတိအကျနေရမဲ့လိပ်စာတခုတော့အဓိကလိုရယ်ကိုနေရမဲ့လိပ်စာအဓိကရယ်တခါနောက်ပိုင်းမှာသူတို့ကဘာတောင်းလာလဲဆိုတော့ပိုင်ဆိုင်မှုတွေပြရမယ်နောက်ဘဏ်အကောင့်တွေမှာကိုပုံပိုင်ဆိုင်တာဘယ်လောက်ရှိရယ်ကိုဒီမှာသွားလို့ရှိရင်ဟိုကနေနိုင်မှုအတွက်အထောက်အထားတစ်ခုတော့ပြရမယ်ကိုခိုင်တော့အထောက်အထားဆိုတော့ပတ်စံဘယ်လောက်ကိုလက်ထက်မှာပါလာနိုင်တယ်ဟိုပတ်စံပါလာမယ်နောက်ပြီးတော့ဒီဘက်မှာအဖို့ကျွေးနိုင်မယ်လူရှိတယ်အဲ့ဒါကိုတော့ပြဖို့လိုတယ
်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးတဲ့နောက်အလုတ်ကင်မရွေးဝင်ရောက်လုတ်ကင်နိုင်ဖို့ပြင်ဆင်ထားတဲ့အကြောင်းကိုလည်းသူ့အတွေ့အကြုံနဲ့နှိုင်းယှဉ်ပြီးအခုလိုပြောသွားခဲ့ပါသေးတယ
်ကျွန်တော်ရောက်လာတဲ့အခါတော့ကျွန်တော်အလုတ်ရှာတာကျွန်တော်ရဲ့စကားနားမလည်ဘူးပေါ့စကားသူတို့ရဲ့ပြောတဲ့စကားနားမလည်ဘူးကြောင့်ကျွန်တော်အလုတ်ကတလားလောက်တော့ delay ဖြစ်သွားခဲ့တယ်နောက်ပြီးတော့ကျွန်တော်တကယ်ချင်းတယောက်ကကြာရောက်လာခဲ့တယ်။ပုံမှန်ပြန်နေ engineering ဝိုင်းတရားနေချောင်းပြီးလာခဲ့တယ်။ချောင်းပြီးလာတော့ engineering အလုံးနဲ့ပတ်သက်တဲ့အလုပ်ကိုပဲရှာမယ်သူအလုပ်ကိုရှာလိုက်တာ။တခုတော့ပဲ emphasize လုပ်ပြီးရှာလိုက်တာ။သူ့အဲ့ engineering နဲ့ပတ်သက်တဲ့အလုပ်က3လကျော်4လထိလုံးဝမရလိုက်ဘူး။ဒီမှာအဓိကပြဿနာဘာလဲဆိုတော့အလုပ်ကံကောင်းဝင်မဲ့ဟဲ့ဆိုရှင်ဒီနိုင်ငံက approve ဖြစ်တဲ့ certificate လေးတခုဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အဲ့ဒါရမှအဆင်ပြေတယ်ကို။အဲ့ဒါမဟုတ်ဘဲနဲ့အလုပ်ကိုအရင်ယူမဲ့ဟဲ့ဆိုရင်တော့အဲ့ဒါတော်တော်လေးအဆင်မပြေဖြစ်တတ်ပါရဲ့။
ကဲဒါတွေကတော့ရှေ့ကအတွေ့အကြုံရှိခဲ့သူတွေရှင်းပြသွားတာပါမင်းချင်
းဟုတ်ကဲ့ပါကိုအောင်အမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံဘာသာပေါင်းစုံနဲ့ယဉ်ကျေးမှုပေါင်းစုံအတူရှင်တွဲနေထိုင်တဲ့နိုင်ငံတစ်နိုင်ငံအဖြစ်နဲ့သူ့ကိုယ်သူဂုဏ်ယူလေးရှိပါတယ
်မှန်ပါတယ်မင်းချင်းဒါနဲ့ကျွန်တော်ဒီဗီရှောက်လွာပိတ်ရနောက်ဆုံးသတင်းပတ်အထိမဆောင်မဲနဲ့စောနိုင်သမျှစောပြီးရှောက်လွာတင်ကြဖို့လေဒီဗီကန်ဆယ်မဲ့ရှောက်လို့ရတဲ့အင်တာနက်ဝက်ဘ်ဆိုက်လေးစာကအကြံပြုထားပါတယ်ရှောက်လွာလက်ခံတဲ့အစီအစဉ်ကုံဆုံးမှုရည်နီးလာရင်ရှောက်တဲ့သူတွေပိုများလာပြီးရှောက်လွာလက်ခံတဲ့စနစ်မှာအခက်အခဲဖြစ်နေတာကြောင့်ပါရှောက်လွာဖြေရမယ့်ဝက်ဘ်ဆိုက်လေးစာကတော့ www.dvlottery.state.gov ဖြစ်ပါတယ်အားလုံးကံကောင်းကြပါစီခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေပြန်ပြီးတော့နားဆင်ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ VOA မြန်မာပိုင်းရဲ့အင်တာနက်ဆောင်မျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံအတွက်အဖို့တံပြီးအဓိကကြတဲ့ထူးထူးခြားခြားသမိုင်းဝင်ဖြစ်ရတွေကိုတီးခြားရက်သတ်မှတ်ပြီးအထိမ့်မှတ်နေတွေဖြစ်နေ American ပြည်တော်စုမှာနှစ်ဆင်ကျင်းပလေးရှိပါတယ်။ဥပမာ American နိုင်ငံကကနဦးအခြေချနေထိုင်သူတွေကိုဂုဏ်ပြုတဲ့အနေနဲ့ဆောင်းဦးကောက်ရိပ်ပွဲတော်ဖြစ်တဲ့ Thanksgiving ကျေးဇူးတော်နေ့လို့သတ်မှတ်ကျင်းပတာမျိုးပါ။ဒါအပြင်နိုင်ငံလွတ်လပ်ရေးရတဲ့ဇူလိုင်လမှာလွတ်လပ်ရေးနေ့ကျင်းပတယ်လို့နိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့ကြတဲ့စစ်သည်တွေနဲ့လွတ်လပ်မှုအတွက်တခြားကြိုးပမ်းခဲ့သူတွေကိုပါဂုဏ်ပြုတဲ့အနေနဲ့မေလာတိုင်းမှာ Memorial Day အောက်မေ့ပွဲနေ့ကိုကျင်းပပါတယ်။အောက်တိုဘာလရဲ့ဒုတိယမြောက်တနင်္လာနေ့ကိုတော့ Christopher Columbus ဦးဆောင်တဲ့ဥရောပတိုက်သားတွေ American မျိုးကိုစတင်ရှာဖွေတွေ့ရှိခဲ့တဲ့ခီးစဉ်ကိုဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ကျင်းပပါတယ်။ဒါနဲ့မကပါဘူး။နယ်မြေသစ်ရှာဖွေတဲ့အီတလီနိုင်ငံသား Columbus ရဲ့နောက်မှာတပွဲဝဲရောက်လာတဲ့ရွှေပြောင်းအခြေချသူတွေတဲဆောင်လာကြတဲ့မတူကွဲပြားတဲ့ယဉ်ကျေးမှုတွေကလည်း American ပြည်တော်စုကိုလူမျိုးစုံဘာသာစုံယဉ်ကျေးမှုစုံနဲ့ခိုင်မာလာစေတဲ့သဘောကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတာလည်းဖြစ်ပါတယ်။ဒီလိုကျင်းပတာဟာ American ပြည်တော်စုရဲ့နိုင်ငံတော်တစ်စိတ်တုံးမှာလက်တင်ဘာသာနဲ့ရေးထားတဲ့အများနဲ့ဖွဲ့စည်းထားတဲ့တယောက်ဆိုတဲ့သဘောကိုလည်းပိုးပြီးထွန်းတောက်စေတာပါ။ 1492ခုနှစ်အောက်တိုဘာလ10ရက်နေ့မှာစပိန်ဘီယင်ဆဲလွတ်လိုက်တဲ့တန်မှုကြီးကိုလံဘတ်စ်ဦးစီးတဲ့တင်ဘော၃ဆင်းဟာကရေဘီယံသမုဒ္ဒရာထဲကလက်ရှိဘာဟားမားစ်ကျွန်းစုဖြစ်လာမဲ့နေရာနာမှာစပြီးခြေချနိုင်ခဲ့ကြပါတယ်။ဥရောပကနေအာရှဒေသကိုအ мян ကုန်ကူးနိုင်မဲ့အတိုးဆုံးလမ်းကြောင်းကိုရှာဖွေဖို့အတွက်ဆဲလွတ်လိုက်တာဖြစ်ပေမဲ့သူကတော့ဥရောပတိုက်သားတွေအတွက်ကဘာသစ်ကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ကိုလံဘတ်စ်ဟာမွတ်စလင်ပညာရှင်တွေတည်တည်တသာထိန်းသိမ်းခဲ့တဲ့ရှေးဂရိနဲ့ရောမယဉ်ကျေးမှုတွေအတွေးခေါ်တွေကိုလူများပြန်လည်လိုက်စားလာကြတဲ့ Renaissance ခေတ်မှာမွေးဖွားလာသူတစ်ယောက်ဖြစ်ပါတယ်။1440ခုနှစ်ပုံနှစ်ဆက်ကိုစတင်တီထွင်ခဲ့တဲ့နောက်မှာဆက်သွယ်ရေးနဲ့လေ့လာသင်ယူရေးဟာလည်းတခင့်ဆန်းလာခဲ့တာပါ။ရှေးဂရိအတွေးခေါ်ပညာရှင်ကြီးတွေနဲ့တခြားပညာရှင်တွေရဲ့အတွေးခေါ်တွေကိုကြဲကြဲပြန့်ပြန့်ပုံနှိပ်ထုတ်ဝေလာကြသလိုလူသားနဲ့ရုပ်ကဘာကြီးရဲ့ဆက်နွယ်မှုတွေနဲ့ပတ်သက်တဲ့ရှေးအယူဆတွေပေါ်အများကစားပြီးမိကွန်းတွေထုတ်လာကြပါတယ်။ဒီခေတ်တဲ့လိလသင်းမှုတွေကနေဘရင်တွေကိုတစ်ချက်လို့အာနာပေးထားတဲ့အာနာရှင်နိုင်ငံရေးစနစ်တွေအတွက်မိကွန်းတွေကိုထုတ်လာစေတာပါအင်္ဂလိပ်လူမျိုးနိုင်ငံရေးအတွေ့အခေါ်ပညာရှင်ဂျွန်လော့ကတော့တရားဝင်အစိုးရဖွဲ့စည်းတိုင်းကိုအုပ်ချုပ်မှုဆိုင်ရာသဘောတူညီချက်တွေပြန်ပြီးချပေးဖို့လိုအပ်တယ်လို့ဆိုပါတယ်ဘာသာရေးယုံကြည်ချက်ဆိုတာဟာလူတူချင်းစီအတွက်ပဲဖြစ်ပြီးနိုင်ငံတနိုင်ငံလုံးတက်သတ်မှတ်ဖို့မသင့်တော်တယ်လို့တကယ်လို့သတ်မှတ်လိုက်မယ်ဆိုရင်တော့အဲ့ဒီနိုင်ငံဟာယုံကြည်မှုကွဲပြားသူတွေအတွက်အဖိနှိပ်ခံရမယ့်အနေအထားမျိုးဒီယုံကြည်ချက်တွေဟာလုံခြုံစိတ်ချမှုရှိတော့မှာမဟုတ်ဘူးလို့ရေးသားခဲ့ပါတယ်။ဒီအတွေးခေါ်ရင်းနဲ့လွှမ်းခြုံထားတဲ့ဥရောပတိုက်တန်းတန်ပေါင်းများစွာဟာကမ္ဘာသစ်မှာဘဝသစ်ကိုစဖို့အတွက်ကိုလံဘတ်ရဲ့လမ်းစဉ်ကိုလိုက်ခဲ့ကြပါတော့တယ်။လွန်လမှုဟာလူသားတွေအတွက်ရပိုင်ခွင့်တရားလို့ကြွေးကြော်ပြီးသူတို့ဟာအမေရိကန်ပြည်ထောင်စုကိုထူထောင်ခဲ့ကြတယ်လို့ဒီနေမည်သက်ကိုလွန်လမှုအရှိဆုံးနဲ့အသုံးဝင်ဆုံးနိုင်ငံတနိုင်ငံဖြစ်လာအောင်အတွက်ကြိုးစားခဲ့ကြတာပါဒီလောက်ရကောင်းမွေကိုအမှတ်တရရရှိဖို့အတွက်ဒီကနေ့ကိုလံဘတ်စ်နေ့ကိုကျင်းပတာလည်းဖြစ်ပါတယ
်အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
ရှင်နေကူနားဆင်ခဲ့ရတာကတော့ American ဆိုရရဲ့အာဘော်သားဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာရက်ပေါင်း40ကျော်တွင်ပထမဆုံးကြိမ်ဖြစ်အများပြည်သူရဲ့မြင်ကွင်းကိုထွက်လာခဲ့ပါတယ်လူနေရက်ွက်တစ်ခုနဲ့သိပ်ပံဌာနတစ်ခုကိုကွင်းစင်းတွားရောက်ပြီးတော့ညွှန်ကြားမှုတွေပြုလုပ်ခဲ့တယ်လို့အစိုးရပိုင်း KCNA ကကြေညာပါတယ်အခုလိုကင်ဂျုံအွန်အပြင်ကိုထွက်လာခဲ့တဲ့ကြောင့်သူ့ရဲ့ကျမ်းမာရေးနဲ့အာနာဆက်လက်ထုတ်ကင်ထားမှုတွေအပေါ်အမျိုးမျိုးခံမှန်းပြောဆိုနေကြတာတွေအဆုံးသတ်သွားစေပါတယ်ကင်ဂျုံအွန်ရဲ့သတင်းကိုအင်္ဂါနေ့မှာကြီးညာသွားတာဖြစ်ပေမဲ့သူ့ဘယ်နေ့ကတွားရောက်စစ်ဆေးခဲ့တယ်ဆိုတာကိုတော့ပြောမတော့ပါဘူးသူ့ရဲ့ဖခင်ဖြစ်တဲ့ကင်ဂျုံအီရဲ့အရိုက်အရာကို2012ခုနှစ်ကဆက်ခံခဲ့တဲ့ကင်ဂျုံအွန်ရဲ့ရုပ်ပုံကိုနောက်ဆုံးအဖြစ်စက်တင်ဘာလ3ရက်နေ့ကမြင်တွေ့ခဲ့ရတာပါအဲ့ဒီတုန်းကသူအနှစ်သက်ဆုံးဖြစ်တဲ့မူရန်ဘုံအမီရှိတဲ့ပေါ့ပတေဂီတာဖြိုဝေပွဲကိုတက်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။စက်တင်ဘာလနှောင်းပိုင်းမြောက်ကိုရီးယားလွှတ်တော်ခေါ်ယူကျင်းပရာမှာကင်ဂျုံအွန်မတက်ရောက်နိုင်ခဲ့ပါဘူး။လွန်ခဲ့တဲ့နှစ်လကျော်ကကင်ဂျုံအွန်ဟာသူ့ရဲ့အဖိုးတန်းပီကိုတီထောင်ခဲ့သူကင်အီဆောင်ကွယ်လွန်တဲ့နှစ်20ပြည့်အခမ်းအနားကိုအားနည်းပြီးတော့ထောင်းနဲ့ထောင်းနဲ့ပုံတရားနဲ့တက်ရောက်ခဲ့တာကိုတွေ့ခဲ့ရပါတယ်။ဘာကြောင့်အများပြည်သူမြင်ကွင်းကနေသူ့ရဲ့အတန်ကြာပျောက်ဆုံးနေရသလဲဆိုတာကိုအင်ကာနေ့သတင်းမှာပြောသွားခြင်းမရှိပါဘူး။စီးရီးယားနယ်စပ်ကကိုဘာနီမြို့အနီးမှာ IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုတနင်္လာနေ့မှာအမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြေပြင်မှာရှိတဲ့ Kurdish တိုက်ခိုက်ရေးသမားတွေနဲ့စစ်သွေးကြွတွေဟာမြို့ကိုထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်တိုက်ခိုက်နေကြပါတယ်။အမေရိကန်နိုင်ငံတဝန်းမှာရှိတဲ့ဆေးရုံတွေအနေနဲ့ Ebola ဝေဒနာတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ပြန်လည်ဆန်းစစ်မှုပြုလုပ်ဖို့အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးဌာနအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။တလင်းလာနေအက်တလန်တာမြို့မှာစကားပြောကြစဉ်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်မှုဆိုင်ရာဘူဌာနရဲ့ဒါရိုက်တာတွန်ဖရိုင်ဒင်ကဆေးရုံတွေအနေနဲ့ကိုပူချင်းများတဲ့ဝေဒနာတွေအီဘိုလာယောဂါလက္ခဏာရှိပြီးတော့ယောဂါဆူဆူရွားဖြစ်တဲ့အာဖရိကအနောက်ပိုင်းကပြန်လာတဲ့သူတွေကိုဂရုစိုက်စောင့်ကြည့်ဖို့တောင်းဆိုထားပါတယ်
။ကမ္ဘာသတင်းကျဉ်းချုပ်ကိုဦးစံမဝေချညာခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.